ရခိုင်ပြည်နယ်မှာဘယ်မျိုးနယ်တွေကရေဘေးဒုက္ခခံစားမှုတွေကအဆိုးဆုံးဖြစ်နေတာလဲရှင
်အခုဖြစ်နေတာတော့ကျွန်တော်တို့ဟာပေါ့မင်းများမျိုးနယ်များဦးမျိုးနယ်သခန်းနေရာတော့ဘူတိတော်မောင်းတော့တောက်တော့အဓိကတော့ဒီမြေကြီးတွေကြီးလို့ပေါ့ကလေးမြေကြီးကသွင်းရည်ကြီးမတ်ထက်ကူသူကပုံပြီးတော့ဖြီးစင်းတယ်လေဒီများဦးမျိုးဆိုလို့ရှိရင်ဒီလေးမျိုးမြစ်ပေါ့ချင်းပြည်နယ်ဘက်ကရေတွေစီးလာတာသွင်းရည်မှာ960ထက်ကူစီးနေတော့ပေါ့နော်ဒီနေ့တော့စကြပြီပေါ့မြေကြီးက28နေရာနဲ့စပြီးတော့စီးတာနော်ဒီနေ့တော့နေတော့မြေကြီးကျသွားပြီအဲ့တော့ဒီ31နေရာဒီဆန်ကလုံးမုံတိုင်းဖြစ်တယ်နောက်တစ်ခုကကြပြနေလေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီနေ့တောက်တော့အဲ့ကျောင်းတွေအားလုံးစုံသွားတယ်။အမိုးကလည်းယွာတနေ့ကိုရှစ်လက်မလို့ယွာတယ်။အဲ့24ရက်နေ့ကစပြီးအမုံမင်းကြောင့်မိုးယွာတာ
။မင်းများမှလည်းလေယွာလို့ကြောက်ပြောက်သွားတယ်ဆိုပြီးတော့ကြားနေရတယ်ရှင်။အဲ့ဒါကရောဘလို့အချင်းတွေများပါလဲရှင်
။မင်းများလည်းမြုပ်တယ်။ကြောက်တော့မပြောက်ပါဘူး။အဲရေကကသုံးပေလေးပေတက်လာတာပေါ့။တက်တော့လူတွေလွတ်ရရွှေ့ရတာပေါ့။ခုနကလို့ယွာလို့ကြောက်ပြောက်သွားတယ်ဆိုတာမရှိပါဘူး။ခုနကပြောတော့မြအူးဆိုတဲ့တမျိုးလုံးနီးပါးမြုပ်သွားတာပဲ။ဘူတိတော်ဆိုတဲ့တမျိုးလုံးနီးပါးမြုပ်သွားတာပဲ။ကျွန်တော်တို့မင်းများဆိုတဲ့တမျိုးလုံးနီးပါးမြုပ်သွားတာပဲ။တမျိုးလုံးဟိုရေနဲ့စီးပြီးတော့တိုက်စားသွားတဲ့ပုံစံမဟုတ်ဘူး။ရေတိုးလာတဲ့ပုံစံ။အခုချိန်မှာတော့ရေပြန်ကျသွားပြီအလုံး။အိမ်နေလည်းခုနပြောလို့တော့ပြန်ပေါ်လာပြီ။အရာကြီးရွှေ့ပြီးနေတဲ့လူတွေလည်းကိုယ့်အိမ်ကိုကိုပြန်နေကြပြီ
။ရေဘေးကြောင့်တေဆုံးတဲ့သူတွေပျောက်ဆုံးတဲ့သူတွေရှိနေတယ်လို့ကြားရတယ်ရှင်
။တေဆုံးတဲ့သူရှိပါတယ်။ဆယ်ယောက်ရှိတယ်။ဟို18ယောက်ရှိတယ်။ဒီကဟိုမင်းများဆိုလို့ရှိရင်တော့ဟို9ယောက်သွားတာဟိုအလောင်းနှလောင်းပဲပြန်ရတာလေ။9ယောက်ကပျောက်နေ။ကလေးမောက်တယ်ဆိုတော့လည်းပျောက်တယ်ဆိုတော့လည်းတို့တော့ဒီတေဆုံးနေမှာပဲထည့်ထားတယ
်။ဒီအစိုးရအဖွဲ့အနေနဲ့ကဘာတွေအကူအညီပေးနေတာရှိပါသလဲရှင်
။ကျွန်တော်တို့ဒီနေ့ဟိုရဟယင်တက်တော့ရဟယင်နှစ်စီးနဲ့ကျွန်တော်တို့ဒီနေ့မနေ့ဆိုလို့ရှိရင်ဒါမင်းများနောက်တစ်ခါမြောက်ဦးအဲ့မှာတို့စားရရိတ်ခါကြီးကျွန်တော်ချပေးနေတာပေါ့ခေါ်ဆွဲကြောက်တို့တက်ဦးတို့နောက်တစ်ခါစီးတို့တို့ဘာတို့နောက်တစ်ခါဟိုစံနေပါလေတော့ကျွန်တော်တက်မလို့စီးရင်နှစ်စီးနဲ့ရန်ကုန်ကနေပြီးတော့ဟိုပို့ပေးမှာပေါ့ဒါ200စစီးရင်နှစ်စီးနဲ့အဲ့မှာစံနေကိုကျွန်တော်တို့စစ်တွေ့ပို့ပေးမှာပေါ့တော်တော်ဆယ်မှာရေကြီးတဲ့အတွက်ဟိုကားလန့်နေရာလည်းပြက်နေတယ်ကျွန်တော်တို့ဒီကစုချောင်းတထားဆိုလို့ရှိရင်ပြက်နေတယ်လမ်းကလည်းတော်တော်ဆယ်ဆက်တယ်ပြက်နေမြေကြီးတိုးနေတာဖြစ်တဲ့အတွက်လေလေပါလေသွားပေါ်လေလက်တလုံးမှာတော့အခက်အခဲရှိတယ်အဲ့မနေ့ပြန်တော့ဆိုရင်တော့အကုန်လုံးကတော့အဆင်ပြေသွားပါပြီအဲ့တော့အစိုးရအနေနဲ့တော့ခုနပြောကျွန်တော်တို့ဒီဟိုရေကြီးတဲ့နေရာတွေကိုခုနပြောရဟန့်ရင်နဲ့အိခါတွေချပေးတယ်ဒီမှာရှိတဲ့ကြေးရွာတွေကလည်းသုတစည်းတဲ့မဟုတ်ဘူးလေသူ့ရဲ့လေရှိတဲ့နေရာသူ့ရဲ့ဟိုတကလုံငန်းလုပ်လို့ရတဲ့နေရာအဲ့လိုနေရာမျိုးမှာသွားနေတာ ਉਹ ဒီတိုးလာတဲ့ခါကျတော့ဒါပဲခုနကပြောသူတို့နေရာကိုတခုတခါသွားဖို့ဆိုတာခုနကလက်တလုံးမှာတော့လမ်းတွေမပေါ်သေးတဲ့အတွက်တော့ဆက်သွယ်ပြတ်နေတာပေါ့အိခါတွေပြတ်နေတဲ့ရွာတွေရေနှင်းမြုပ်နေတဲ့ရွာတွေအဲ့ဒါမျိုးတော့မရှိပါဘူးအခုကျွန်တော်အလုံးဒီဆိုရင်ရဟန့်ရင်နဲ့အကုန်လုံးရခိုင်ပြည်နယ်တခုလုံးကိုပတ်ပြီးတော့ကြည့်နေတယ်လေလေကွင်းတွေပြတ်တယ်ဆိုတာလည်းကျွန်တော်တို့ကြည့်ပါတယ်တော်တော်များများတော့တချို့လေတွေကမဆိုင်ရသေးပါဘူးဆိုက်ထားတဲ့လေတချို့တွေပျက်စီးတာတော့ရှိပါတယ်ဒါပေမဲ့ဟိုအများကြီးတော့မဟုတ်ပါဘူးဒီမှာပြတ်တာတော့
ရေဘေးဒုက္ခတဲ့စခန်းတွေဖွင့်ထားတာဘယ်နှခုလောက်ရှိလဲရှင်အဲ့ဒီမှာဒုက္ခတဲ့ဘယ်နှယောက်လောက်ရှိနေလဲရှင
်ရေဘေးဒုက္ခတဲ့စခန်းတော့မဟုတ်ဘူးပေါ့ခုနကတော့ရေတိုးလာတော့အားလုံးအားကြီးဆိုင်ရာဖုံးကြီးကျောင်းတို့စာတင်ကျောင်းတို့အဲ့လိုနေရာတွေမှာရွှေ့ပြီးနေကြတာပါဇူလိုင်လ30 31လောက်ကပေါ့နော်အားလုံးဒီက24ရက်နေနဲ့စပြီးတော့တိုးနေတာကို30ရက်နေနဲ့ရတဲ့စခန်းဆိုလို့ရှိရင်ကျွန်တော်ရှိမှာစခန်းပေါင်း130ရှိတယ်ဒီတက်ပုံနိုင်ပါတယ်ဒါတော့ကျွန်တော်တို့ရှိမှာရှိတဲ့စခန်းပေါင်း130ကျော်ရှိပါတယ်အိမ်တော်စုပေါင်း6212ရှိတယ်လူကြီးကတော့3848ရှိတယ
်ဟုတ်ကဲ့ရှင
်ဒီဥသာတော့ဒါကျွန်တော်တို့ရတဲ့စည်ရင်ပေါ့ဒါပေမဲ့ဟိုဒီတက်ပုံနိုင်ပါတယ်မြေကြီးမှာတော့
ဟုတ်ကဲ့ပါအန်ကယ်အခုလိုဖြည့်ပေးတာကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီကောင်းပါ